ယူရိုမျိုးမှာစတင်နေတဲ့ကုလသမဂ္ဂထွေထွေညီလာခံအတွင်းအီရတ်နဲ့ဆီးရီးယားနိုင်ငံကကြီးထွားလာနေတဲ့အစ္စလာမစ်စစ်သေးကြပြဿနာအနောက်အာဖရိကမှာဖြစ်ပွားနေတဲ့အီဘိုလာရောဂါစတဲ့ကိစ္စတွေကိုအဓိကထားဆွေးနွေးကြမှာပါဒီညီလာခံကိုနိုင်ငံပေါင်း140ကျော်ကနိုင်ငံခေါင်းဆောင်တွေတက်ရောက်နေကြတာဖြစ်ပါတယ်ကုလသမဂ္ဂထွေထွေအတွင်းမှမစ္စတာဘန်ကီမွန်းကညီလာခံအဖွဲ့မင်ကွန်ပြောကြရမှာ IS စစ်သေးကြတွေလို့အဖွဲ့တွေပေါ်နိုင်ငံတကာအနေနဲ့ချက်ချင်းတုံ့ပြန်တာမျိုးလုပ်ဖို့လိုအပ်ကြောင်းထပ်လောင်းပြောကြားခဲ့ပါတယ်အီရတ်နဲ့ဆီးရီးယားနိုင်ငံတွေကပြည်သူတွေဟာဘယ်တော့မှမတွေ့ခဲ့ရဘူးတဲ့ရက်ဆက်ချင်းမှုတွေကိုရင်ဆိုင်နေရတဲ့အကြောင်းလဲမစ္စတာဘန်ကပြောပါရယ်ဒီညီလာခံအတော်အတွင်းမှာပဲဆီးရီးယားနိုင်ငံတွေက IS စစ်သေးကြွတွေရဲ့သေယူပို့ဆောင်ရေးရင်ရှိစီးကိုအမေရိကန်ဦးဆောင်တဲ့မဟာမိတ်တွေကဒီကနေ့မှပုံကျဲတက်ခဲ့တဲ့အကြောင်း Central Command လို့ခေါ်တဲ့အရှေ့အလယ်ပိုင်းဒေသစစ်စင်ရေးကုကဲရေးအမေရိကန်စစ်ဌာနချုပ်ကဒီကနေ့မှပြောကြားပါရယ်ဒီရင်တွေဟာအီရတ်နိုင်ငံတွေကိုပစ္စည်းတွေရွှေ့ပြောင်းနေတဲ့ရင်တွေဖြစ်ကြောင်းပင်နဂွန်ကပြောပါရယ်ပင်နဂွန်ပြောခွင့်ရရတဲ့ဒုတိယပို့ချုပ်ကြီး John Kirby ကအီရတ်မြို့တော်ဘက်ဒတ်နဲ့ကာတစ်မြို့ ALB မြို့တွေကိုတိုက်ခိုက်ခဲ့တယ်လို့ဆိုပါရယ်လေကြောင်းတိုက်ခိုက်မှုတွေစတင်တဲ့ပထမနေ့မှာပဲ IS နဲ့ Al Qaeda ရှိသူကြောင့်အဖွဲ့ဝင်120လောက်တည်ဆုံခဲ့တဲ့အကြောင်းလန်ဒန်အခြေစိုက်စီးရီးယားလူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကပြောဆိုပါရယ်ခင်ဗျာ